ပန်ချွာပရင်မဟိုးရှိရှိတုန်းကမြန်မာနိုင်ငံမကွေးတိုင်းဒေသကြီးတဲကရွာလေးတစ်ရွာမှာဖုန်ကြီးတစ်ပါးကကျောင်းဖွင့်ပြီးရွာထဲကကလေးတွေကိုပညာသင်ပေးခဲ့တယ်။အဲ့ဒီဖုန်ကြီးစီမှာပညာလာသင်တဲ့ကလေးတွေထဲမှာအရန်ထက်မြက်တဲ့မိန်းကလေးတစ်ယောက်ရှိတယ်။သူ့ရဲ့နာမည်ကပန်ထွာလို့ခေါ်ပြီးသူဟာပညာအရန်တော်တာကြောင့်အနည်းအနားကရွာရီအထိပါနာမည်ကျော်ကြားခဲ့တယ်။ဒါကြောင့်ရွာသူရွာသားတွေကပန်ထွာဟာခေါင်းဆောင်အရေးအချင်းတွေနဲ့ပြည့်စုံတယ်ဆိုပြီးအရွယ်ရောက်လာတဲ့အခါပန်ထွာကိုခေါင်းဆောင်တင်လိုက်တယ်။ဘရင်မဖြစ်လာတဲ့ပန်ထွာဟာအနည်းအနားကရွာတွေကိုစုစည်းပြီးဗိဒ္ဓနိုးနိုင်ငံတည်ထောင်လိုက်တယ်။ပန်ထွာဘရင်မဟာနိုင်ငံကိုကာကွယ်ဖို့အတွက်ဗိဒ္ဓနိုးမှာရှိတဲ့ရံပယ်ချောင်းကိုစနစ်တကျအသုံးပြုခဲ့တယ်။ဘရင်မကရံပယ်ချောင်းတစ်လျှောက်မှာရေတားတကားတွေအများကြီးစောက်ခိုင်းခဲ့တယ်။ရန်သူတွေကျူးကျော်လာတဲ့အခါနန်းတော်ကစီတီးပြီးအချက်ပြတာနဲ့ရေတကားတွေကိုတစ်ခုပြီးတစ်ခုအစင်စင်ဖွင့်ချရတယ်။ဒီလိုနဲ့တမျိုးလုံးတဖြည်းဖြည်းရေလွှမ်းမိုးသွားတဲ့အခါကောင်းကောင်းပြင်ဆင်လေ့ကျင့်ထားတဲ့ဗိဒ္ဓနိုးစစ်သားတွေကကျူးကျော်လာတဲ့ရန်သူတွေကိုအလွယ်တကူတိုက်ခိုက်လို့ရသွားတယ်။ဒါကြောင့်ပန်ထွာဘရင်မရဲ့ဗိဒ္ဓနိုးနိုင်ငံဟာတိုက်ပွဲတိုင်းမှာနိုင်ပြီးသူ့နိုင်ငံကိုလည်းဘသူကမှမသိမ်းပိုင်နိုင်ခဲ့ဘူး။ဒီအကြောင်းကိုတရီခေတ္တရာနိုင်ငံကဒုတပောင်မင်းကြီးကတည်သွားပြီးမယုံနိုင်တာကြောင့်သူကိုယ်တိုင်ဗိဒ္ဓနိုးနိုင်ငံကိုသွားတိုက်ခိုက်ဖို့ဆုံးဖြတ်လိုက်တယ်။ဒုတပောင်မင်းကြီးနဲ့တရီခေတ္တရာစစ်သားတွေဗိဒ္ဓနိုးနိုင်ငံကိုရောက်တဲ့အခါမျိုးတကားပိတ်ထားပြီးဗိဒ္ဓနိုးစစ်သားတွေကိုမတွေ့ခဲ့ရဘူး။ဒါပေမဲ့ခဏကြာတဲ့အခါနတ်ဆိုးအော်သလိုအတန်ကြီးကြားလိုက်ရပြီးရုတ်တရက်ဆိုသလိုပဲတစ်မျိုးလုံးရေကြီးသွားတယ်။တရီခေတ္တရာစစ်သားတချို့ကရေနဲ့မျောပါပြီးတချို့ကတော့ချောင်းထဲမှာရှိတဲ့ကျွန်းတေးလေးတွေပေါ်ကိုရောက်သွားတယ်။အဲ့ဒီအချိန်မှာနန်းတော်ရဲ့မျောစင်ပေါ်ကနေစောင့်ကြည့်နေတဲ့ဗိဒ္ဓနိုးစစ်သားတွေကတွေ့သမျှကိုမျှနဲ့ပစ်လိုက်ပြီးတရီခေတ္တရာစစ်သားတွေအများကြီးသေသွားခဲ့တယ်။ဒါကြောင့်တူတပောင်မင်းကြီးဟာနောက်ပြန်ဆုတ်သွားခဲ့တယ်။တက်ပြန်ဆုတ်လာရတဲ့အပေါ်ပြန်သုံးသပ်ပြီးတဲ့အခါမှာတော့နတ်ဆိုးအော်သလိုစီတန်နဲ့နောက်ဆက်တွဲရောက်လာတဲ့ရေကြီးမှုဟာဆက်ဆက်နေတယ်ဆိုတာကိုဒုတပောင်မင်းကြီးကသိသွားတယ်။ဒီစီတန်မကြားရင်တိုက်ခိုက်နေတဲ့အချိန်မှာရေတကားတွေကိုမဖွင့်နိုင်တော့ဘူး။ဒါကြောင့်ဒုတပောင်မင်းကြီးဟာအဲဒီစီကိုဖျက်ဆီးဖို့သရှိုတယောက်ကိုလွှတ်လိုက်တယ်။တေခိတရာသရှိုဟာပုံကြီးရောင်ဆောင်ပြီးဗိဒ္ဓနိုးနိုင်ငံကိုရောက်လာခဲ့တယ်။သရှိုပုံကြီးဟာပန်ထွာဘရင်မရဲ့ဆရာပုံကြီးစီကိုချဉ်ကပ်ပြီးယုံကြည်မှုရဖို့အရင်ကြိုးစားခဲ့တယ်။ပြီးတော့သရှိုပုံကြီးဟာသူ့တပည့်တွေကိုဗိဒ္ဓနိုးကချမ်းသာတဲ့ရွာသားတွေစီကနေရွှေငွေနဲ့ပတ်စံတွေကိုခိုးခိုင်းပြီးမြို့ရဲကနေရာအနှံ့မှာဖွက်ထားခဲ့တယ်။ပစ္စည်းပြောက်သွားတဲ့ရွာသားတွေကနန်းတော်ကိုလာပြီးအကူအညီတောင်းတဲ့အခါသရှုပ်ဘုန်းကြီးကမော့အစွမ်းရှိခြင်းအောင်ဆောင်ပြီးပျောက်နေတဲ့ယေတနာတွေဘယ်မှာရှိတယ်ဆိုတာကိုဟောလိုက်တယ်။ဒီလိုနဲ့သူဟောလိုက်တဲ့နေရာတွေမှာပျောက်သွားတဲ့ပစ္စည်းတွေကိုတကယ်ပြန်တွေ့တဲ့အတွက်သရှုပ်ဘုန်းကြီးဟာရွာသားတွေစီကနေတဖြည်းဖြည်းယုံကြည်မှုရလာခဲ့တယ်။သရှိုးဖုန်းကြီးရဲ့သတင်းဟာတနိုင်ငံလုံးပြန့်နှံ့သွားတယ်။ပန်ထွာဘရင်မလည်းသူ့အကြောင်းကိုကြားတဲ့အခါသဘောကျပြီးခေါ်တွေးလိုက်တယ်။ပန်ထွာဟာနိုင်ငံကာကွယ်ရေးအတွက်အရေးကြီးဆုံးဖြစ်တဲ့စီကိုအကာအကွယ်တွေလုပ်ပေးဖို့သရှိုးဖုန်းကြီးကိုတောင်းဆိုလိုက်တယ်။ဒါပေမဲ့နောက်တစ်နေ့မှာတော့နန်းတော်ရှိကစီမှာအပေါက်ကြီးနှစ်ခုဖြစ်နေတယ်။ဖုန်းကြီးအောင်ဆောင်ထားတဲ့တရီခေတ္တရာသရှိုးကတော့ထွက်ပြေးသွားပါပြီ။ပန်ထွာဘရင်မဟာအရန်အံ့ဩတုန်လှုပ်ဒေါသထွက်ပြီးဗိဒ္ဓနိုးတနိုင်ငံလုံးအနှံ့သရှိုးကိုချက်ချင်းလိုက်ရှာခိုင်းပေမဲ့မတွေ့တော့ပါဘူး။ခဏကြာတော့ပန်ထွာဘရင်မနန်းတော်ကိုပြန်ရောက်လာတဲ့အခါ စင်တန်မြင်းတန်ဆူညံတန်တွေကိုကြားလိုက်ရတယ်ဒါကြောင့်နန်းတော်မြောင်စင်ပေါ်ကိုတက်ပြီးကြီးလိုက်တဲ့အခါမှာတော့ဒုတပောင်မင်းကြီးနဲ့တေခိတရာကစစ်သားတွေဟာဘိတ်တနိုးကိုပြန်လာပြီးတိုက်ခိုက်နေပြီဆိုတာသိလိုက်ရတယ်ပန်ထော်ပြင်းမကထုံးစံအတိုင်းအချက်ပြဖို့စီတီခိုင်းပေမဲ့အပေါက်ကြီးနှစ်ခုနဲ့စီဟာအတန်မထွက်တော့ပါဘူးစီစံမကြားရတဲ့အတွက်ရံပယ်ချောင်းကရေတကားတွေကိုလည်းအချိန်မီမဖွင့်နိုင်တော့ဘူးဒီတစ်ခါမှာဒုတပောင်မင်းကြီးရဲ့စစ်သားအင်အားကိုရောင်များလာပြီးတက်ပွဲမှာပန်ထော်ပြင်းမရဲ့စစ်သားတွေအများကြီးသေသွားတယ်ပေတနိုးတနိုင်ငံလုံးအလောင်းတွေသွေးတွေပြန်ကျဲနေခဲ့တယ်တိုက်ပွဲပြီးသွားတဲ့အခါမှာတော့ဒုတပောင်မင်းကြီးဟာဆင်စီးပြီးပေတနိုးနန်းတော်ရှိကိုရောက်လာတယ်ရန်သူရဲ့လက်အောက်မှာကြာဆုံးသွားတဲ့ပေတနိုးနိုင်ငံကိုကြည့်ပြီးဝမ်းနဲ့ဒေါသထွက်နေတဲ့ပန်ထွာဘီရင်မကိုဒုတပောင်မင်းကြီးကပြောလိုက်တယ်အမပန်ထွာကျွန်တော်ရဲ့တည်ခစ်တရားနိုင်ငံဟာဗိတ်တနိုးထက်ပိုကြီးပြီးတာယာတဲ့နိုင်ငံတစ်ခုပါကျွန်တော်နဲ့အတူလိုက်ခဲ့ပါဆစ်ရှုံးသွားတဲ့ပန်ထော်ဘီရင်မမှာတခြားရွေးချယ်စရာမရှိတော့ဒါကြောင့်ဒုတပောင်မင်းကြီးနဲ့အတူတူတည်ခစ်တရားကိုလိုက်သွားပြီးသူ့ရဲ့မိဖုရားဖြစ်လာခဲ့တယ်နောက်တော့သူတို့မှာသားတစ်ယောက်ရှိလာခဲ့တယ်ဒါပေမဲ့ပန်ထော်ဘီရင်မကတော့ဒုတပောင်မင်းကြီးကိုစက်မုန်းနေတော့မှာပဲဒီနေ့မှာပန်ထွာဟာစက်တီမခံတော့ဘူးလို့ဆုံးဖြတ်လိုက်ပြီးဒုတပောင်မင်းကြီးကိုတိုက်ဖို့အစိတ်ခတ်ထားတဲ့ဖြောရီတစ်ခွက်ယူလာပါတယ်ပုံမှန်ဆိုရင်ပန်ထွာဟာဒီလိုလုတ်ပေးလေမရှိတာကြောင့်ဒုတပောင်မင်းကြီးကမတင်ငါဖြစ်ပြီးပန်ထွာပြင်မကိုအရင်တငုံတောက်ပြခိုင်းလိုက်တယ်ပန်ထွာဟာဖြောရီခွက်ကိုမြှောက်လိုက်ပြီးကျမဟာဗိတ်တလုံးနိုင်ငံကိုတရားမျှတစွာအုပ်ချုပ်ခဲ့ပေမဲ့တေခိတရာမင်းကမတရားလာရောက်တိုက်ခိုက်ပြီးတင်ပိုက်ခဲ့ပါတယ်။အခုသူ့ကိုကျမလှုပ်ကြံမဲ့အစီအစဉ်လဲဒီဘဝမှာမအောင်မြင်တော့ပါဘူး။ဒါကြောင့်နောက်ဘဝမှာလက်စားချေဖို့ကြိုးစားပါမယ်။ဒုတပောင်မင်းကိုကျမလက်နဲ့လက်စားမချေရသေးခင်အထိတေခိတရာနားမှာရှိတဲ့ပေပင်ငယ်တိုင်းအခုအရွယ်ကနေဆက်မကြည့်ပါစေနဲ့လို့ကြိမ်လိုက်ပြီးလက်ထဲကဖြော်ရည်ကိုတောက်ပြီးချက်ချင်းတည်ဆုံသွားခဲ့ပါတယ်အဲ့ဒီနေ့ကစပြီးတေခိတရာနာမရှိတဲ့ပေပင်တွေဟာပန်ထွာဘရင်မရဲ့အမုန်းကျင်စာကြောင့်ဒီနေ့အထိဆက်မကြီးတော့ပဲဒီအရွယ်မှာပဲရက်နေပါတော့တယ်